2004ခုနှစ်ဒီဇင်ဘာ26ရက်နေ့မှာပေါ်ပေါက်ခဲ့တဲ့ဆူနာမီမတိုင်ခင်အိန္ဒိယသမုဒ္ဒရာနဲ့ထိစပ်နေတဲ့နိုင်ငံတွေမှာဆူနာမီကြိုတင်သတိပေးနိုင်တဲ့စနစ်မရှိတဲ့အတွက်လူပေါင်း2သိန်းကျော်သေဆုံးခဲ့ရတာပါလို့လက်ရှိထိုင်းနိုင်ငံတဘာဝဘီအန်ဒီရဲ့ကြိုတင်သတိပေးရေးကော်မတီဥက္ကဋ္ဌမစ္စတာစမစ်ထမာဆူကအခုလိုပြောကြားပါတယ
် So a lot of people get killed that's why 250,000 people get killed by 26 December tsunami.
မစ္စတာစမစ်ထမာဆူဟာလွန်ခဲ့တဲ့14နှစ်ကတည်းကထိုင်းနိုင်ငံတောင်ပိုင်းဟာဆူနာမီတန်ခံရဖို့အနေထားရှိတယ်လို့သတိပေးပြောကြားခဲ့မှုတဲ့မိုးလေဝသနဲ့ဇလဗေဒဆိုင်ရာပညာရှင်တူဖြစ်ပါတယ်။2004ခုနှစ်ဆူနာမီဖြစ်ပြီးတဲ့နောက်ပိုင်းဆူနာမီတန်ခံခဲ့ရတဲ့နိုင်ငံတွေဘလို့ပြင်ဆင်မှုတွေရှိလာပြီလဲဆိုတာကိုအခုလိုရှင်းပြထားပါတယ
်။ India and Indonesia are setting upunder implementation
အင်းနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတွေကတော့သတိပေးစနစ်တွေထားရှိဖို့ပြင်ဆင်တဲ့အဆင့်ရောက်ရှိနေပြီးနောက်ပြန်နှစ်လည်လောက်ဆိုရင်စတင်အသုံးပြုလို့ရမှာဖြစ်ပါတယ်။တီရီလင်ကာကတော့ထိုင်းနိုင်ငံလိုပဲပုံစံတူစနစ်ထားရှိဖို့ပြင်ဆင်နေပါတယ်။နောက်ပြန်နှစ်လည်လောက်ဆိုရင်နိုင်ငံတွေအားလုံးလိုလိုသက်ဆိုင်ရာတဘာဝဘီအန်ဒီရဲ့ကြိုတင်သတိပေးတဲ့ဌာနတွေအသီးသီးရှိလာတော့မှာဖြစ်ပါတယ်။လူတွေအားလုံးတရင်အချက်လက်တွေကိုကြိုကြိုတင်တင်သိရှိထားပြီးအသက်အိုးအိမ်ပေါင်းများစွာကိုကယ်တင်နိုင်မှာပါလို့မစ္စတာစမစ်ထမာဆူကပြောဆိုသွားပါတယ်။ထိုင်းနိုင်ငံအနေနဲ့ပြင်ဆင်မှုတွေကတော့ဆူနာမီတန်ခံခဲ့ရတဲ့ဖန်ခါဒေသမှာဆိုရင်ဆူနာမီဖြစ်လာရင်လူတွေအနေနဲ့ဘယ်နေရာကိုထွက်ပြေးနိုင်မလဲ။ဘယ်နေရာတွေဟာအန္တရာယ်ရှိတယ်လဲ။ဘယ်နေရာမှာခိုးလုံနိုင်မလဲ။စာရာတွေကိုစိုင်းမုတ်အဖြူအပြားနဲ့အထင်အရှားပြသထားတာကိုတွေ့မြင်ကြရတယ်လို့ဂျိုရုစနစ်နဲ့သိရှိနိုင်တဲ့စနစ်မျိုးအထိထိုင်းနိုင်ငံကပြင်ဆင်လာတာတွေလည်းကြားသိရပါတယ်။ဆူနာမီတန်ကိုတခြားနိုင်ငံတွေလိုပဲခံခဲ့ရတဲ့မြန်မာနိုင်ငံကတော့ဘလောက်ထိပြင်ဆင်လာနေပြီလဲဆိုတာကိုလည်းမစ္စတာစမစ်ထမဆူကရှင်းပြပါတယ်။ထိုင်းနဲ့မြန်မာကြားမှာမိုးလေဝသနဲ့တဘာဝဘီအန်ဒီနဲ့ပတ်သက်ပြီးတရားဝင်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်တော့မရှိသေးပါဘူးလို့ပြောဆိုပါတယ်
။ They send our warning information to Burma too because
ထိုင်းနိုင်ငံအနေနဲ့ရထားတဲ့သတင်းချက်လက်တွေကိုမြန်မာနိုင်ငံကိုလည်းပို့ပေးနိုင်ပါပါ။မြန်မာနိုင်ငံကလည်းသတိပေးတဲ့စနစ်တွေထားရှိဖို့ပြင်ဆင်နေပါတယ်။ပြီးတော့မပြီးသေးပါဘူးလို့မစ္စတာစမစ်ထမာဆူကအခုလိုပြောကြပါတယ်။ဒါအပြင်သူက
If the people do not understand what we are sending them, what kind of
ထိုင်းနိုင်ငံကပို့ပေးတဲ့သတင်းချက်လက်တွေကိုတစ်ဖက်ကနားမလည်ခဲ့ရင်သတိပေးနေတဲ့အတိုင်းအတာကိုနားမလည်ရင်အားလုံးတည်တည်ပြည့်စုံနိုင်ပါတယ်။အန္တရာယ်ရှိတဲ့ဒေသကလူတွေကိုဘယ်လိုပြင်ဆင်ရမလဲ။အန္တရာယ်ရဲ့အတိုင်းအတာကိုသတိပြုမိဖို့ဆိုတာတွေပါပညာပေးရမှာဖြစ်ပါလေလို့မစ္စတာစမစ်ထမဆူကပြောကြားသွားပါတယ်။2004ခုနှစ်ဆူနာမီပေါ်ပေါက်ပြီး2005ခုနှစ်မတ်လအတွင်းမှာမြန်မာနိုင်ငံကမူလီဝတာနဲ့ဇလဗေဒဆိုင်ရာပညာရှင်တချို့နဲ့ဂျပန်နိုင်ငံကပညာရှင်တချို့ပူးပေါင်းပြီးဆူနာမီဖြစ်ခဲ့တဲ့ဒေသအတွင်းသူတေသနာပြုစုကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ပြုစုထားတဲ့အစီရင်ခံစာအရဆူနာမီတန်ခံခဲ့ရတဲ့တနင်္လာရီကံယူတန်းတချို့ရွာတွေမှာဆိုရင်ရေလှိုင်းအမြင့်3မီတာအထိမြင့်တက်ခဲ့တဲ့နေရာတွေရှိတယ်လို့သိရပါတယ်ဒီအစီရင်ခံစာထဲမှာပဲမြန်မာနိုင်ငံမှာအရေးပေါ်သတိပေးနိုင်မဲ့စနစ်အစီအစဉ်အားနည်းနေသေးတဲ့အကြောင်းထောက်ပြထားတယ်လို့ ARV မြို့ဝကျွမော်ဒေတာအပါအဝင်တချို့ကမ်းခြေရွာတွေဟာရေပြန့်နေရာတွေပေါ်မှာတည်ရှိနေတဲ့အတွက်အရေးပေါ်အခြေအနေတွေမှာထွက်ပြေးခိုးလုံနိုင်စရာရေအမြင့်မရှိဘူးလို့လည်းထောက်ပြရေးသားထားပါတယ်ရှင်